ဒီပဲမျိုးနဲ့ရေမျိုးနဲ့အစက်ကကြေးရွာတွေကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်နေသလိုနယ်မြေရှင်းလင်းရေစစ်ကြောင်းတွေထိုးနေလို့ဒေသခံ1000ကျော်စစ်ပေးတိတ်ဆောင်နေရပါတယ်ဒီအခြေအနေပြည်တွင်းသတင်းပေးပို့ချက်ကိုကိုသားညုံကပြောပြပေးမှာဖြစ်ပါတယ
်ရေမျိုးနဲ့ဒီပဲမျိုးနဲ့ဆက်ဒီပဲမျိုးနဲ့အပိုင်တွေကမူကတွင်းညောင်လှလက်ရကုံမဲအိုအမေရိကန်စတဲ့ကြေးရွာတွေကိုစက်တင်ဘာလ26ရက်နေ့မနေ့17နိုင်ကျော်ကတိုက်ခိုက်ရဟရင်နဲ့တနအိနီးပါပြစ်ခတ်သွားတယ်လို့သိရပါတယ်စက်တင်ဘာလ25ရက်နေ့မနေ့ပိုင်းကရေဦးမြို့နယ်ကနေပြီးတော့ထွက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာတပင်းမြို့နယ်တဲကိုရောက်ရှိလာပြီးတော့နယ်မြေရှင်းလင်းဆောင်ရနေတာဖြစ်ပါတယ်ဒီကနေ့မှာတော့တိုက်ပွဲဖြစ်တာမရှိဘဲနဲ့လေကြောင်းကနေပြီးတော့ပြစ်ခတ်ခဲ့တယ်လို့တပင်းဒေသခံတူကဗျူရီကိုပြောပါတယ
်အဲ17ရက်ခွဲဝန်းကျင်လောက်ကစတင်တာပေါ့နော်မြေရကံဘော်ကိုပြစ်သွားရေကတကယ်မြေရကံကိုပြစ်ပြီးတော့အိုင်ညောင်စဖုံးကြီးကြောင်းသားဝန်းကျင်ကိုလည်းပြစ်တယ်ဒီရည်ရအမှန်တရားတိုက်ခိုက်ရင်ပေါ့ဒီရည်နဲ့ပြစ်တာဆိုကျွန်တော်တို့ဒီပြစ်တာကိုပြန်တန်းကြင်သူတို့စနားရီလောက်ထားပါတော့ငါမိနဲ့50ဝန်းကျင်လောက်စဝေးပြစ်တာညောင်လာသားဝန်းကျင်နှစ်မိုင်တက်လေပေါ့နှစ်မိုင်တက်လေကိုသူတို့ခင်းနေတက်တဲ့အုပ်အုပ်ဒီအဆောက်အုံကောင်းကောင်းနေတို့အဲ့လိုတွေပေါ့လေရကုံလို့မဲအုပ်လို့ပေါ့ဗျအဲ့လိုမျိုးအညောင်လာသားဝန်းကျင်ကိုပတ်ပြစ်တာကြစိုက်ပွဲရလို့ဒီနေ့ကဒီမှမရှိဘူးကြအဲ့ဒီဒီဝါဒီမှာပြည်ရည်ခိုအောင်နေဆိုရခင်းနေပြစ်သွားတာကြဒီဝါဒီပေါ့
တိုက်ပွဲဖြစ်တာမရှိပေမဲ့သူတို့ဒီစစ်ကောင်စီစစ်ကြောင်းလမ်းကြောင်းတစ်လျှောက်မှာတိုက်ခိုက်ခါမှာဆိုးရိမ်တဲ့အတွက်အခုလိုမျိုးလေကြောင်းကနေပြီးတော့ပြစ်ခတ်တာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကကြေးရွာတွေမှာတပ်ဆွဲထားတဲ့အတွက်ဒေသခံတွေကြေးရွာတွေစီကိုပြန်လို့မရသေးသလိုပျက်စီးဆုံးရှုံးမှုအတိအကျကိုလည်းမသိရသေးဘူးလို့ဆိုပါတယ်အခုလိုမျိုးစစ်တပ်ကရုံးမျိုးပေါ်ကနေထွက်လာပြီးတော့တပင်းမျိုးနဲ့အထိနေပြီးရှင်းလင်းနေတဲ့အတွက်လမ်းတစ်လျှောက်ကကြေးရွာ20လောက်မှာရှိတဲ့ဒေသခံ1000ကျော်ဗီလီယောကိုတင်းရှောင်နေရတယ်လို့စစ်ပေးရှောင်ကူညီနေသူတူကပြောပါတယ်
ကြည့်ရွာကတော့ရေဦးဖဲ့ဟိုစင်ရွာပေါင်း20လောက်ရှိနေရကြောင်းနေရာတော့ဟုတ်သူကြီးကတပေါင်းကျော်လောက်ရှိနေရဟုတ်ရက်ကရက်တာမရှိသေးတော့လက်ခံနဲ့ကြည့်ရွာရိုးနီးစက်ရဆစ်ဆောင်စခန်းတွေကတော့အရှင်းပြီးနေတယ်ပေါ့နော်ဟောကျွန်တော်တို့အဖွဲ့အစည်းကတော့လိုက်ပြီးတော့ကုညီနေတယ်ပေါ့ဆန်ရစီအဓိကလိုအပ်နေတဲ့နေရာမျိုးလေးလိုက်ကုညီပေးနေတယ်ပြဟုတ်ညောင်လာတဲ့ကိုဒီမိပြင်စစ်ကြောင်းကဝင်သွားပြီဆိုတော့အဲ့ဒီဟာတက်ဆွဲတယ်ရန်ကအကြာကြီးနေရဆိုရင်တော့အမေဆန္ဒရေးခါတို့အဲမိုးရွာလာပြီဆိုရင်တော့နေစရာခက်ခဲကြီးဖြစ်လာနေတာပေါ့
စစ်ကောင်စီစစ်ကြောင်းဟာတပင်းမျိုးနယ်တွေကကျွေးရတွေကိုမကြာခဏနေပြီးရှင်းလင်းမှုတွေလုပ်နေတာပါဒီလိုမျိုးနေပြီးရှင်းလင်းမှုတွေအတွင်းရာနဲ့ချီတဲ့နေအိမ်တွေမိရှုခံရသလိုလေကြောင်းကနေပြီးတော့ပြစ်ခတ်တာလေကြောင်းကနေပြီးတော့စီးနင်းဝင်ရောက်တာတွေလည်းလုပ်လို့ရှိပါတယ်ပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလ16ရက်ကလည်းကလင်းငယ်တွေစာတင်ကြားနေတဲ့လက်အကုံကျွေးရစာတင်ကြောင်းကိုလေကြောင်းကနေပြီးတော့ပြစ်ခတ်ပြီးတော့မြေပြင်ကနေစီးနင်းဝင်ရောက်ခဲ့တဲ့အတွက်ခလိငယ်များပြားပါဝင်12ဦးသေဆုံးခဲ့ရပါတယ်။အဲဒီစီးနင်းပြစ်ခတ်မှုနဲ့ပတ်သက်လို့ကြေးရွာထဲမှာကာကွယ်ရေးတပ်ဖွဲ့တွေရောက်ရှိနေတဲ့ဆိုတဲ့သတင်းကြောင့်လုံခြုံရေးအဖွဲ့အစည်းကဝင်ရောက်ရှာဖွေရကနေပြီးတော့ပြစ်ခတ်မှုဖြစ်ခဲ့တာလို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပြီးတော့လေကြောင်းကပြစ်ခတ်မှုကိုတော့ချက်သွင်းမထုတ်ပြန်ထားပါဘူးခင်ဗျာ။